ကမ္ဘာကောင်းဆောင်အများပြားတရားမင်ခွန်ပြောမယ်83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံအစီအစဉ်အင်္ဂါနေ့စတင်မှာဖြစ်ပါတယ်ဒီနေ့ညီလာခံကိုတက်မယ်လို့စီရင်ပေးထားတဲ့ကမ္ဘာကောင်းဆောင်133ယောက်ရှိတာမို့ပြီးခဲ့တဲ့နှစ်ကတက်ရောက်တဲ့အစီအတွက်114ယောက်ထက်တိတိတတ်တာပိုများပါတယ်အစီအစဉ်ကောင်းဆောင်တွေတက်ရောက်မဲ့သတင်းပတ်တွင်စီဝေးလို့ဖို့ပန်ကြားချက်ပေါင်း342ခုကိုလက်ခံရရှိထားတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်အစီအဝေးလို့မဲ့အကြောင်းအရာတွေထဲမှာဆီးရီးယားလစ်ဗျာယီမင်မာလီနဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေကပဋိပက္ခတွေအပြင်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တာပါလက်စတိုင်းတွေကိုအကူအညီပေးရေးမိန်ကလေးတွေပညာသင်ယူခွင့်ကိစ္စခေတ်သစ်ဂျွန်ပြူမှုတဘာဝပတ်ဝန်းကျင်ရေးရာစင်းရဲနွမ်းပါမှုတိုက်ဖျက်ရေးစတာတွေအပြင်လူ့အခွင့်အရေးကြေညာစရတ်290ပြည့်နှစ်ပတ်လည်ဆိုင်ရာလည်းပါဝင်ပါတယ်ဒီနေ့ကုလသမဂ္ဂဒုတိယညီလာခံကျင်းပချိန်ဟာကမ္ဘာနိုင်ငံတွေအကြဆက်ဆက်လှုပ်ဆောင်တဲ့ Multilateralism အယူအဆနောက်ရောက်ပြီးတနိုင်ငံချင်းစီအလိုက်တီးခြားလှုပ်ဆောင်ကြတဲ့ Unilateralism အယူအဆရှေ့တန်းရောက်လာချိန်နဲ့တိုက်ဆိုင်နေတာကြောင့်ဒီကိစ္စဟာလေဆွနုဘွဲတွေမှာမဖြစ်မနေပါဝင်မဲ့အကြောင်းအရာတစ်ခုဖြစ်ပေါ်ရှိပါတယ်။ကုလသမဂ္ဂကတရားဝင်ထုတ်ပြန်ထားတဲ့လက်ရှိအစီအစဉ်အရဆိုရင်မြန်မာအစိုးရအဖွဲ့တာဝန်ရှိသူတဦးအထွေထွေညီလာခံမှာမိန့်ခွန်းပြောမဲ့ရက်ဟာစက်တင်ဘာလ28ရက်တောက်ကြနေညနေပိုင်းဖြစ်ပြီးမိန့်ခွန်းပြောမဲ့တာဝန်ရှိသူဟာဘယ်သူဆိုတာကိုတော့အတိအကျမသိရသေးပါဘူး။